မြန်မာသမ္မတဦးတင်ကျော်ရာယူကအနားယူလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။တာဝန်ကအနားယူမှာဖြစ်ကြောင်းသမ္မတရုံးကြေညာချက်ကဖော်ပြခဲ့ပေမယ့်မချသေးရင်လာရီကကျမ်းမာရေးကြောင့်ပြပတ်မှာစစ်ကူသမှုခံယူခဲ့ရတဲ့သမ္မတဦးတင်ကျော်အနားယူသွားတဲ့အကြောင်းရင်းကိုတော့တတိယကျပြောမသွားပါဘူး။လေလက်သွားတဲ့သမ္မတနေရာမှာတော့လက်တလုံးမှာဒုတိယသမ္မတဦးမြင့်စွေတာဝန်ယူမှာပါ။သမ္မတရာယူနေရာကိုအလုပ်လုပ်ရဲ9ရက်အတွင်းအစထုတ်ခန့်ရသွားမှာဖြစ်ကြောင်းလည်းသမ္မတရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဦးတင်ကျော်တာဝန်ကအနားယူကြောင်းကြေညာခဲ့တဲ့တနေ့ထဲမှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဦးမြင့်ကလည်းနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။လွတ်တော်ဦးထဦးဝင်းမြင့်ကတော့သမ္မတဦးတင်ကျော်နေရာမှာအစထုတ်မှာဖြစ်ကြောင်းလည်းအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောင်းဝင်ရသူမုံရအောင်ရှင်ကိုကုကပီရိုက်တာသတင်းကဖော်ပြပါတယ်။ဦးဝင်းမြင့်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီစတင်ထူထောင်စဉ်ကစလို့ပါတီတာဝန်တွေကိုထမ်းဆောင်ခဲ့ပြီးပါတီခေါင်းဆောင်ဒေါ်ဆတ်စုကြည်ရဲ့ယုံကြည်စစ်ချမှုရရှိထားသူတူဖြစ်တယ်လို့လည်းဆိုပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီတခဲနဲ့အနိုင်ရခဲ့ပေမဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရနိုင်ငံခြားသားနဲ့ဆွေမျိုးတော်ဆက်သူဖြစ်ဒေါ်ဆတ်စုကြည်ဟာသမ္မတတာဝန်ယူခွင့်ရှိတဲ့အတွက်အသက်82နှစ်အရွယ်ဦးတင်ကျော်ကိုသမ္မတအဖြစ်ခန့်ခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်အစိုးရမှတာဝန်ယူခဲ့တဲ့ဒေါ်ဆတ်စုကြည်ကိုယ်တိုင်ကတော့နောက်ပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေပါတာဝန်ယူခဲ့ပြီးအစိုးရကိုဦးဆောင်နေတာဖြစ်ပါတယ်။